င်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲပြုလုပ်နေချိန်အစိုးရဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကိုကားတင်သွင်းခွင့်ပါမစ်ထုတ်ပေးတာနဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်တွေမှာကိုကျိုးဖက်မှုတွေရှိနေတယ်လို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်လာနေပါတယ်။ဒီအပေါ်မှာလက်နက်ကိုင်အဖွဲ့တွေရဲ့ရည်တည်ရေးအတွက်ဖြည့်ရှင်းပေးတာတက်တက်ဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေဘက်ကတုံ့ပြန်ဖြည့်ရှင်းလာကြပါတယ်။အပြည့်အစုံကိုတော့မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
အပြည့်ခတ်ရဆဲထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ရည်တည်ရေးအတွက်ရေတို့ဖြည့်ရှင်ရေးအစိုးရဘက်ကဆောင်ရွက်ပေးနေတာဖြစ်တယ်လို့တမရပြောခွင့်ရဒုတိယပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ်။လက်နက်နဲ့ငင်းညာရေးလဲလှယ်မဲ့လက်နက်ကိုင်အဖွဲ့ရဲ့ရွေးရှည်ရည်တည်နိုင်ရေးအတွက်လည်းအစိုးရအဖွဲ့အနေနဲ့စီစဉ်ဆောင်ရွက်နေပါတယ်လို့သူကဆက်ပြောပါတယ်
။ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့အဲဒီကားတွေကိုသူတို့လက်ထက်မှာရှိနေတဲ့မှတ်ပုံတင်မဲ့ကားတွေကိုမှတ်ပုံတင်ခွင့်ရအောင်ကျွန်တော်တို့လုပ်ပေးတဲ့ရည်ရွယ်ချက်ကတော့အဓိကအပြင်ကျွန်တော်အဖြစ်ကရက်ဆေးကြီးလုပ်ထားတဲ့အချိန်တွင်းမှာပြည်သူတွေကိုဝင်တော့ဝင်ဖို့ဖြစ်စီမဲ့အခွန်သူတို့လုပ်ချတဲ့နေမြီမှာအခွန်ကောက်ခံတာတွေတရားဝင်လုပ်ငန်းတွေမလုပ်ဖို့ဆိုတော့ကျွန်တော်တို့သဘောတူထားတာရှိပါတယ်။တော်တော်သူ့မှာတပ်ဖွဲ့တွေရှိတဲ့အတွက်ကြောင့်မို့တပ်ဖွဲ့ကြီးကိုလှုပ်ရှားနယ်ပတ်နိုင်မှုတွေငွေရတဲ့လိုတာကိုဒါမှမဟုတ်ရေတိုးဖြည့်ရှင်းနည်းအနေနဲ့ကျွန်တော်တို့ကသူတို့ရဲ့ကားတွေကိုမှတ်ပုံတင်ခွင့်ပြုလိုက်တာဖြစ်ပါတယ်။တကယ်ရေချီကတော့နောက်မှာကျွန်တော်တို့အဲ့ဒီဒေသတွေမှာကျွန်တော်တို့စက်မှုသက်မှုလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေလေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေဒီလိုလုပ်ငန်းမျိုးတွေထွန်းကားလာအောင်ပေါ်ပေါက်လာအောင်ကျွန်တော်ကဆက်ပြီးဆောင်ရွက်ပေးရမှာဖြစ်ပါတယ်။ဒါကတော့ရည်တော်ခဏကျွန်တော်ဖြည့်ချင်းတဲ့နေပဲဖြစ်ပါတယ
်။ဒီလိုမျိုးအစိုးရဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်ကားပါမစ်ချပေးတာလို့စီးပွားရေးလုပ်ပိုင်ခွင့်ပေးတာဟာအကျိုးမြတ်ရလို့သူတွေအတွက်အကျင့်ပြတ်မှုကိုအားပေးရာရောက်တယ်လို့ပအုပ်အမျိုးသားလူမျိုးရေးအဖွဲ့ PNLO ရဲ့ပြောခွင့်ရဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ်။
ကျွန်တော်ရဲ့ပေါ်ဝဖွဲ့စည်းနေနဲ့ကြည့်ရင်တော့ corruption ကိုအားပေးသလိုဖြစ်တယ်ကကျွန်တော်ထင်ပါလေ corruption အားပေးသလိုဖြစ်သွားတယ်ကျွန်တော်ထင်ပါတော့ဘာကြောင့်လဲဆိုတော့တချို့စီးပွားရေးလုပ်ကျင်တဲ့ခေါင်းဆောင်တွေကသူတို့ဒီစီးပွားရေးလုပ်နိုင်ဖို့အတွက်လမ်းဖွင့်သလိုဖြစ်တော့ဒီလက်နက်ကိုင်တော်လိုင်းရဲ့အဖွဲ့ခေါင်းဆောင်တွေချင်းချင်းကြားမှာပေါ့လေအဲ့ဒီသမ္မတကပေးတဲ့အခွင့်အရေးလေးကိုအားပြုပြီးတော့ပြန်ဆိုင်မှုတွေတွေးခွဲမှုတွေစွဲပြားမှုတွေပေါ်လာတာပေါ့အဲ့ဒါကတော့ကျွန်တော်ပို့မှာတော့အဲ့ဒါလိုဖြစ်တယ်ကစံတဲ့အဖွဲ့ကြီးတွေတော့ကျွန်တော်မသိဘူ
းအခုလိုမျိုးတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကအစိုးရပေးတဲ့လုပ်ပိုင်ခွင့်တွေစီးပွားရေးလုပ်ငန်းတွေလုပ်ကင်နေတဲ့အပေါ်မှာညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီအနေနဲ့ကတော့တဖွဲ့ချင်းစီရဲ့ရည်တည်မှုခံယူချက်တက်တက်သားဖြစ်လို့တစုံတရာမှတ်ချက်မပေးလို့ဘူးလို့ UNFC ရဲ့တွဲပတ်အတွင်းမှုလည်းဖြစ်တဲ့ဗိုလ်မှူးကြီးခေါ်ဦးကာကဆက်ပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ UNFC ကတော့ပါမလည်းမရဘူးအဲ့ဒီကိစ္စလည်းမသိတော့ဒါတဖွဲ့ချင်းပြဿနာဖြစ်တာဟုတ်တဖွဲ့တစီချင်းပြဿနာဆိုတော့တဖွဲ့ချင်းကိုမေးမှရမယ် CNFC ကဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ဘယ်ဟာမှအဆက်ဆက်မရှိသေးဘူးဒီလိုအခွင့်အလမ်းမျိုးလည်းတစ်ခါမှကျွန်တော်တို့ပတ်သက်တာမရှိသေးဘူးလေအဲ့ဒါကြောင့်ပ
ါအပြည့်ခက်ရဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကိုအစိုးရကနေကားပါမစ်ချပေးတာလို့ကိစ္စနဲ့ပတ်သက်ပြီးဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာနေချိန်မှာပဲအစိုးရအနေနဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်တာတတ်တတ်ဖြစ်တဲ့ဆိုပြီးအစိုးရတာဝန်ရှိသူဝန်ကြီးတချို့ဘက်ကဖြည့်ရှင်းချက်တွေထွက်ပေါ်လာသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ဘက်ကလည်းဖြည့်ရှင်းချက်တွေထုတ်ပြန်နေချိန်ဖြစ်ပါတယ်ရှင်